ဟုတ်တယ်ရှင်ခင်ဗျာမကြသေးခင်ကပဲမြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုပြည်သူ့လွှတ်တော်ကနေပြီးတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဖွဲ့စည်းပြီးတော့လုပ်ငန်းတာဝန်တွေပေးခဲ့ပါတယ်တရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စမှာမြန်မာနိုင်ငံမှာအခုအခါတရားဥပဒေစိုးမိုးရေးကင်းမဲ့နေတယ်ဆိုပြီးနိုင်ငံတကာကနေပြီးတော့ဝေဖန်ပစ်တင်နေတဲ့အတန်းတွေလည်းပဲမပြတ်ကြားနေရပါတယ်ပြည်တွင်းမှာဆိုလို့ရှိရင်လည်းပြည်သူအများစုကဥပဒေရဲ့အထက်မှာဘယ်သူမှမရှိစေရဘူးလို့စကားတွေတွင်တွင်ပြောလာခဲ့ပြီးတော့လက်တွေ့မှာကျတော့ဥပဒေဘိုင်းကိုလက်လျှို့ပြီးအာဏာရှိတဲ့လူတွေကထင်သလိုပြုမှုချဲလဲနေတယ်ဆိုပြီးပြောဆိုဝေဖန်တာတွေကြားနေရပါတယ်ဒီကိစ္စတွေကိုဆွေးနွေးဖို့အတွက်ဆွေတနိုင်ငံမှာနေထိုင်တဲ့မြမအရေးမပြတ်လေလာနေသူရှင့်နေဦးအောင်ထူးနဲ့ AHRC အာရှလူ့အခွင့်အရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင့်နေဦးမင်းလွင်ဦးတို့ကိုကျွန်တော်တယ်လီဖုန်းပေါ်မှာဖိတ်ကြားထားပါတယ်ခုနကအစီရင်ခံခဲ့သလိုပဲတရားဥပဒေစိုးမိုးရေးကိုတကယ်တမ်းထိထိရောက်ရောက်နဲ့လောက်ကြတော့မယ်ဆိုရင်တရားဥပဒေစိုးမိုးရေးဆိုတာဘာကိုသတ်မှတ်ခေါ်ဝေါ်ထားတာလဲဆိုတာဥစွာပထမဆွေးနွေးလို့ပါတယ်အဲ့တော့ဦးအောင်ထူးကစပြီးပြောပြပါလားဗျာ
ဟုတ်ကဲ့ခင်ဗျဒီလိုပါတရားဥပဒေစိုးမိုးရေးလို့ပြောလိုက်ရင်ဒီဥပဒေဖြင့်တော့အားလုံးလက်ခံထားကြတဲ့အမှုကတော့လူတိုင်းဥပဒေရှေ့မောက်မှာဒဏ်နူရေးဖြစ်ပါတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ဒီလူတိုင်းဥပဒေရှေ့မောက်မှာဒဏ်နူရေးဆိုတဲ့အမှုကိုဘာနဲ့ကောင်းတယ်ပုံမလဲဆိုတာဒါကြောင့်ကျွန်တော်တို့ကချုံပြောရင်သက်ဆိုင်ရာတိုင်းပြည်တိုင်းမှာဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိပါတယ်အဲ့တော့ Supreme Law of the Land လို့ခေါ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကသက်ဆိုင်ရာတိုင်းပြည်တိုင်းမှာဥပဒေအားလုံးရဲ့အချုပ်ဖြစ်တယ်အဲ့ဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့ဥပဒေစိုးမိုးရေးရဲ့အခြေခံမှုတွေကိုချမှတ်ထားမှာဖြစ်တယ်အဲ့တော့ကျွန်တော်တို့အခုမြင်တာကတော့မြန်မာနိုင်ငံမှာတက်နေတဲ့ပြဿနာကဘာလဲဆိုတော့ဥပဒေစိုးမိုးရေးကိုတကယ်လိုချင်သလားတကယ်ဟုတ်ပဲလိုချင်နေဆိုရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေကနေစပြီးတော့ပြင်ဖို့လိုပါတယ်အဲ့တော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ဒီအသေးစိတ်တွေသွားကြမလို့ပါဘူးဒီစိုးမိုးရေးအခြေခံကပဲပြောမယ်ဆိုရင်အချက်၄ချက်ကျွန်တော်တင်ပြခြင်းတယ်ပထမတစ်ချက်ကဘာလဲဆိုတော့စစ်ဖက်ဆိုင်ရာတရားရုံးကိုတီးခြားဖွဲ့စည်းထားတဲ့ကိစ္စဖြစ်တယ်ဒါဟာဒီဥပဒေစိုးမိုးရေးမှုနဲ့လုံးဝဆန့်ကျင်တယ်လက်ရှိတည်တဲ့ဥပဒေဖြစ်တဲ့တမတော်အဝေ1959နှစ်နဲ့ဆန့်ကျင်တယ်အဲ့တော့စစ်ဘက်ဆိုင်ရာတရားရုံးတရားဖွဲ့စည်းထားတဲ့အတွက်ဒီအရက်ဖက်နဲ့စစ်အရက်ဖက်နဲ့ပတ်သက်ပြီးကျူးလွန်တဲ့အမှုတွေကအစစစ်ဘက်ဆိုင်ရာတရားရုံးမှာတင်းစစ်ဆေးသွားမနေတာရှိပြီးတော့ဒီစစ်ဘက်ဆိုင်ရာကကျူးလွန်တဲ့ပြမှုတွေအကုန်လုံးကအရက်ဖက်တရားစီအောက်မှာမရှိတော့ဘူးနောက်တစ်ချိန်ထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာဒီအရက်ဖက်ဆိုင်ရာတရားရုံးရဲ့တရားသူကြီးချုပ်တွေကိုတော့မှသမရကခန့်ခွင့်ကြုတ်ခွင့်ရှိတာ။ဒါကြောင့်နံပါတ်1ချက်ကပြောချင်တာဘာလဲဆိုတော့ဒီဥပဒေစိုးမိုးရေးကိုလိုချင်နေဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးပရောအုံးပြန်မဲ့အပိုင်းကတရားဥပဒေနဲ့ပတ်သက်တဲ့အပိုင်းဖြစ်တယ်။ဒါတစ်ချက်ပါ။ဒုတိယချက်ကဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးခေါင်းစီဖြစ်တယ်။အဲ့တော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးခေါင်းစီကမြန်မာနိုင်ငံမှာအင်အားအကြီးမားဆုံးเนาะအာဏာသုံးရဲ့အထက်မှာရှိနေတဲ့ခေါင်းစီဖြစ်သွားတယ်။ဒါကြောင့်လဲဆိုတော့ပြန်ကြည့်ပါ။အဲ့ဒီခေါင်းစီမှာသမရလည်းပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌလည်းပါတယ်မြို့သားလွတ်တော်ဥက္ကဋ္ဌလည်းပါတယ်စစ်တပ်ရဲ့ထိပ်သီးပုဂ္ဂိုလ်များအကုန်လုံးပါတယ်ဝန်ကြီးဌာနရေးပါတဲ့ပုဂ္ဂိုလ်တွေအကုန်လုံးပါလာတဲ့အခါမှာဒီကောင်စီဟာဒီအာဏာသုံးရဲ့အထက်မှာရှိသွားတယ်အဲ့တော့ဒီကောင်စီဖွဲ့စည်းပုံအခြေခံဥပဒေအခြေခံနဲ့တည်ရှိသမျှကာလပတ်လုံးတော့ဖြစ်ရင်ဥပဒေစိုးမိုးရအောင်ဖြစ်နိုင်ဘူးဒါဒုတိယချက်ပါတတိယချက်ကပါလဲဆိုတော့ပုံမှန်445မှာဒီနဝတ္တနာဖလက်တကကျူးလွန်ထားတဲ့မှုကင်းနေတဲ့ပတ်သက်ပြီးတော့ဒီတရားရုံးမှာတရားစွဲဆိုခွင့်မရှိစေရဆိုတဲ့ပြဋ္ဌာန်းချက်ကပြင်းမှုကျူးလွန်တဲ့သူတွေကိုအပြည့်အဝလူငင်းချမ်းသာဝင်ပြေးထားတဲ့သဘောရောက်တယ်။အဲ့တော့ဒီပုံမှန်ကိုဖျက်ဖို့လိုတယ်။နောက်ဆုံးတစ်ချက်ကဘာလဲဆိုရင်ဒီပုံမှန် 354 ပါ။အဲ့ဒီမှာဒီနိုင်ငံသားရဲ့အခြေခံလွတ်လပ်ခွင့်ဖြစ်တဲ့တို့လို့ဆိုထုတ်ပေါ်ပြောဆိုခွင့်စည်းရုံးခွင့်စုဝေးခွင့်တွေကိုနိုင်ငံတော်လုံခြုံရေးဆိုတဲ့စာလုံးလေးထည့်ပြီးတော့ကန့်သတ်ထားတဲ့အကြောင်းဖြစ်တယ်။အဲ့လိုကန့်သတ်ထားတဲ့အတွက်အကျိုးဆက်ကဘာဖြစ်လဲဆိုတော့ဒီနိုင်ငံတော်လုံခြုံရေးကိုမူတည်ပြီးတော့ရေးဆွဲပြဋ္ဌာန်းထားတဲ့အရင်ဥပဒေဟောင်းတွေမတရားတဲ့ဥပဒေဟောင်းတွေဆက်ရှိနေမယ်။တခုကျွန်တော်ပြောပါမယ်။အဲ့ဒီဥပဒေပါလဲဆိုတော့1985ခုနှစ်နိုင်ငံတော်ကနှောက်ယှက်ဖြည့်ဆည်းသွင်းရေးအနေမှာကာကွယ်တဲ့ဥပဒေဖြစ်တယ်။အဲ့ဒီဥပဒေကဒီတရားရုံးမတင်ဘဲနဲ့နိုင်ငံသားတွေကိုအစိုးရအနာဘိုင်တွေကတန်လျာမကင်းရှိုံနဲ့ထောင်ထဲမှာ9နှစ်အထိချုပ်ထားနိုင်တဲ့ဥပဒေဖြစ်တယ်။အဲ့ဥပဒေဟာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 354 မှာပြဋ္ဌာန်းပါရှိတဲ့နိုင်ငံတော်လုံခြုံရေးဆိုရဲချွင်းချက်ကန့်သတ်ခြင်းနဲ့ဆက်ရှိနေမယ်။ဒါကြောင့်ခြုံပြောလို့ရှိရင်တော့ 2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့အခုကျွန်တော်တင်ပြဆွေးနွေးခဲ့တဲ့အချက်၄ချက်ကိုမပြင်းသမျှကာလပတ်လုံးတော့အခြားဥပဒေတွက်ပြနေတယ်ဘာမှမထူးဘူးမြန်မာနိုင်ငံမှာဥပဒေစိုးရိမ်ဘရောမှရှိမှာမဟုတ်ဘူးကျွန်တော်တော့မြင်ပါတယ
်ဟုတ်ပါပြီခင်ဗျာကျေးဇူးတင်ပါတယ်အဲ့တော့အခုဥအောင်သူတင်ပြသွားတဲ့ဒီအချက်၄ချက်ပုံမှာဥမင်းလွင်ဥရဲ့သဘောဘယ်လိုများရှိပါလဲခင်ဗျာသုံးသပ်ပြပါ
ဟုတ်ကဲ့ပါအစောအကောင်လူပြောသွားတယ်လို့ကျွန်တော်တို့ဒီစစ်ဘက်နယ်ဘက်ဆိုင်ရာအမှုတွေမှာအခုနောက်ပိုင်းစစ်ဘက်ဆိုင်ရာတရားရုံးတွေမှာပဲပြည်သားစီစဉ်နေတဲ့ဒီကျင်းမှုကျူးလွန်တဲ့တပ်မတော်ရာရှိတွေကိုဘယ်လိုပြပေးတယ်ဆိုတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းမသိရဘူးဖြစ်တယ်။နောက်တစ်ခါကျွန်တော်တို့ဒီကချင်ပြည်နယ်ဘက်မှာအခုဖြစ်နေတဲ့ကိစ္စရတီမှာဒီလိုမတရားဖန်ဆီးခံရတဲ့ဆိုပြီးတော့ဆွဆွဲထားတဲ့မှုတွေတရားရုံးမှာရှိတယ်အဲ့ဒါကိုလာရောက်စိတ်ခံတဲ့အခါမှာဒီလိုမျိုးဒီတရားရုံးကိုမထီမဲ့မြင်ပြုပြီးတော့တဲ့တည်ထွက်ဆိုတာတွေရှိတယ်တရားရုံးကလည်းဟန်ပြတရားရုံးအနေနဲ့ဒါဆစ်ဆေးပြီးပြီးတော့နောက်ဆုံးကျတော့ဌာနပိုင်တွေရဲ့အလို့ကြပဲဆစ်ဆေးစီရင်ဆုံးဖြတ်နေတယ်ဆိုတာလည်းကျွန်တော်တို့တွေ့ရတယ်အစိုးရပြောသလိုပေါ့လေဒုတိယအချက်ဒီကာကွယ်ရေးနဲ့လုံခြုံရေးကောင်စီကအာဏာမြင့်ဆုံးဖြစ်နေတယ်ဆိုတာလည်းမှန်ပါတယ်ဒီကိုအောင်သူဆွေးနွေးတဲ့အချက်၄ချက်ပေါ်မှာကျွန်တော်တို့ဟိုသာဆွေးနွေးမယ်ဆိုရင်တော့ဆွေးနွေးစရာအချက်တွေအများကြီးဖြစ်သွားနိုင်တာပေါ့ဒီအခုဖွဲ့စည်းပြီးသားတဲ့တရားဥပဒေစိုးမိုးရေးနဲ့ဒီငြိမ်းချမ်းရေးကော်မတီကလည်းအချိန်ကာလအဖြစ်သက်တမ်းတစ်နှစ်ပဲဖြစ်တော့ဒီသက်တမ်းတစ်နှစ်အတွင်းမှာအစိုးရပြောတဲ့အချက်၄ချက်စလုံးကိုတော့ကျွန်တော်တို့ကာမိအောင်လုပ်နိုင်ဖို့ရာအတွက်မလွယ်ဘူးလို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့
အဲ့တော့ဆိုတာပြောတယ်နောက်ဆုံးတစ်ချက်အနေနဲ့ဒီနိုင်ငံသားတွေရဲ့အခြေခံလွတ်လပ်ခွင့်ဖြစ်တဲ့လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစီတမ်းလဲလှယ်ခွင့်လွတ်လပ်စွာဖွဲ့စည်းတည်ထောင်ခွင့်စတဲ့ဥပဒေတွေကိုအထိုင်းအမြောက်ခွင့်ပြုပြီးတော့လွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်နေပြီးလာမယ်ဆိုလို့ရှိရင်တော့ဒီတဖြည်းဖြည်းနဲ့ဒါတွေကိုပြုပြင်ယူသွားနိုင်လိမ့်မယ်လို့တော့ကျွန်တော်ကတော့ဒီလိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ပါရဲ့ခင်ဗျာကျွန်တော်တို့အခုကဒီဆက်အနာရှင်စနစ်ဟလာရာစုနှစ်တဝက်လောက်စိုးမိုးလာခဲ့တဲ့နိုင်ငံမှာအခုမှဒီမိုကရေစီလမ်းကြောင်းပေါ်ကိုခြိတက်ကြမယ်ဆိုတော့အစင်မပြေတဲ့ဒီဥပဒေတွေနော်ဟိုမအပ်ဆက်တဲ့ဥပဒေတွေကတော့ဟိုနည်းနည်းတော့အချင်းယူပြီးတော့ပြောင်းလဲပေးသွားမှာပေါ့လေဟိုဖြစ်စေချင်တယ်လို့တော့လည်းချက်ချင်းလက်ငင်းဟိုဖြစ်လာနိုင်မှုကတော့မလွယ်နိုင်ပါဘူးဒါမှလို့လောလောဆယ်မှာပြည်သူတွေအနေနဲ့နော်အများဆုံးဟိုခံစားနေရတဲ့ဒုက္ခတွေမလိုလားအပဲနဲ့ပြစ်ဒဏ်တွေကြခံနေရတဲ့ကိစ္စတွေနောက်တရားရုံးတွေမှာတရားစီရင်ရေးစနစ်မှာကတရားဥပဒေစိုးမိုးမှုကင်းမဲ့နေတာတွေဒါတွေကိုဥစွာပထမလက်တွေ့မှာအရင်ကင်တွေရလိမ့်မယ်လို့ကျွန်တော်တို့ယူဆမိပါတယ်ဒီတော့ဒေါ်အောင်ဆန်းစုကြည်တို့အနေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီရင်အေဂျင်ရေးဆိုတဲ့ဒီခေါင်းစဉ်ကြီးနဲ့တက်ပြီးတော့လှုပ်ရမယ်ကိစ္စမှာဒီလက်တွေ့ဖြစ်ပေါ်နေတဲ့အခြေအနေတွေကိုဘယ်လောက်အတိုင်းအတာထိအောင်ဘာဟာကိုအရင်ဥဆုံးကင်တွေမလဲဆိုတာဆွေးနွေးစဉ်းစားကြဖြစ်လာပါတယ်အဲ့တော့ဥအောင်သူအနေနဲ့ကဒီအပေါ်မှာဘယ်လိုမြင်ပါလဲဗျဟ
ုတ်ဒီလိုကဒီဒီဒေါ်စန်းစုကြည်ဥဆောင်ပြီးတော့လှုပ်ဆောင်မှုရှိလာတဲ့ဒီလိုတော့တရားဥပဒေစိုးမိုးရေးနဲ့တင်းရင်အချမ်းရေးကော်မတီဆိုတာကိုကျွန်တော်တို့ကတုံ့တက်ဖို့လိုလာပါတယ်ဘာကြောင့်လဲဆိုတော့အခုပဲပြဿနာကျွန်တော်တွေ့ရတယ်ဒါဘာပြဿနာလဲဆိုတော့ဒီပြည်သူ့တော်နဲ့ကဖွဲ့စည်းပေးလိုက်တဲ့ကော်မတီကော်မရှင်တွေဟာဒီပြည်တော်စုအဆင့်မရှိဘူးဆိုပြီးတော့ဖွဲ့စည်းဝင်ခြေရန်ဥပဒေဆိုင်ရာတရားရုံးကပယ်ချလိုက်တဲ့ကိစ္စဖြစ်တယ်။ဘာဖြစ်လာလဲဆိုတော့ပြည်သူ့တော်ကဖွဲ့စည်းပေးလိုက်တဲ့ကော်မတီကော်မရှင်တက်ကပြည်တော်စုအဆင့်မရှိတော့ဘူးဆိုရင်ဒေါ်စန်းစုကြည်ဦးဆောင်ပြီးတော့ဥက္ကဋ္ဌလုပ်တဲ့ကော်မတီကော်မရှင်လည်းပါသွားတယ
်။ဟုတ်ပါတယ်။လုပ်ပိုင်ခွင့်ဘယ်လောက်ရှိမလဲပေါ့နော်
။ဟုတ်တယ်။အဲ့တော့ပြည်တော်စုအဆင့်မရှိတော့ဘူးဆိုရင်ဘာဖြစ်သွားလဲဆိုတော့ဒီကော်မတီရဲ့တည်တည်လေးဖြစ်သွားပြီးတော့ဒေါ်စန်းစုကြည်ကိုပေးလိုက်တဲ့အခွင့်အာဏာကဟာလာရဲတာတာပဲဖြစ်သွားလိမ့်မယ်။ဒါကျွန်တော်တို့တာမန်လူနားလည်အောင်ကျွန်တော်ပြောပြရတာပါ။အဲတော့ကျွန်တော်တို့ဘာပြောချင်လဲဆိုတော့ဒီပြည်သူ့လွတ်တော်ကနေပြီးတော့ကော်မတီကော်မရှင်ဖွဲ့ပြီးတဲ့ဆိုရယ်တဘာဝအရာကကိုပဲပြည်တော်စုအဆင့်ရှိအောင်တော့ဒေါ်စန်းစုကြည်ဦးဆောင်တဲ့ကော်မတီဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအားကောင်းကောင်းဒုပိုင်ခွင့်အာဏာရှိတဲ့ကော်မတီကော်မရှင်မဟုတ်ပါဘူး။ကျွန်တော်တို့အမှန်တိုင်းမြင်မှုလိုပါတယ်အဲ့တော့အသွင်တရံရတော့ဟိုနေရာတစ်ခုဖန်တီးပြလိုက်မယ်တနည်းအားဖြင့်ပြောရင်စစ်ထွက်တက်လိုက်တယ်လက်နက်ပါပဲပြီးတိုက်တယ်ဖြစ်သွားတယ်အဲ့တော့အင်မလန်ကြီးမားတာဝန်ကြီးကိုဒေါ်စန်းစုကြီးအခုံးပေါ်တင်ပြလိုက်တယ်တဲ့လက်တွေ့အာဏာဘာမှမရှိဘူးဖွဲ့စည်းပုံရအနှင်းထားတဲ့အာဏာမဟုတ်ဘူးဥပဒေရအနှင်းထားတဲ့အာဏာမဟုတ်ဘူး အခုကလက်တွေ့အငင်းပွားနေတဲ့ဖွဲ့စည်းပုံဖြစ်သွားတယ်။ဒါလက်တွေ့ရလဲဘာအာဏာမရှိဘူး။အဲ့တော့ဘာအာဏာမှမရှိဘဲနဲ့ဒေါန်စန်းစုကြည်ဥက္ကရာဖြစ်နေဖွဲ့လွတ်ပြလိုက်တာဟာဒေါန်စန်းစုကြည်ပြဿနာမတက်တဲ့အောင်ဥပဒေကြောင်းအရဖန်တီးပြလိုက်တာပဲလို့ကျွန်တော်တို့အကြမ်းဖက်လို့မြင်ပါတယ
်။ဟုတ်ပါတယ်ခင်ဗျ။ကျွန်တော်တို့လည်းပဲဒါကိုပဲဆွေးနွေးမိကြတာပါပဲ။ဒေါန်စန်းစုကြည်ကိုတောင်းပေးလိုက်ပြီးတော့တကယ်လက်တွေ့မှာဘလောက်အတိုင်းအတာအတီအောင်လုပ်နိုင်မလဲ။နော်နိုင်ငံရဲ့အခြားမှာဆိုလို့ရှိရင်ဒီအဂရိလိုက်စားမှုတွေနဲ့ဝန်ကြီးတွေတမရဟောင်းနေတော့မှာပဲ။နော်တမရရာထူးကဆင်းပေးပြီးတဲ့နောက်ပိုင်းမှာအမှုကိစ္စအဟောင်းတွေပြန်ပေါ်လာလို့ရှိရင်ထိထိရောက်ရောက်သူတို့အရေးယူတာတွေကျွန်တော်တို့ကြားပါတယ်လား။ဥပမာပြင်တောင်ကိုရီးယားနိုင်ငံတို့၊ထိုင်ဝမ်နိုင်ငံတို့၊ဖိလစ်ပိုင်နိုင်ငံတို့မှာဒီလိုအဂရိလိုက်စားမှုတွေကြောင့်မို့လို့နော်ရာထူးလက်ရှိဝန်ကြီးတွေအရေးယူခံရတာတို့ရာထူးကနေနှုတ်ထွက်ပြီးတဲ့နောက်ပိုင်းကျတော့မှတဖြည်းဖြည်းနဲ့အမှုပေါ်လာလို့ရည်ယူခံရတာတို့ဒါမျိုးတွေကြားရတယ်အဲ့တော့မြန်မာနိုင်ငံမှာဒီလိုအခြေအနေမျိုးတွေပေါ်လာနိုင်မလားဘလောက်အတိုင်းအတာအတီအောင်လုပ်နိုင်မလဲဒီအလားအလာတွေကိုကျွန်တော်တို့အခုဆွေးနွေးနေတာပါကဲဦးမင်းလွင်ဦးရောခင်ဗျပြောပါအောင်ခင
်ဗျဟုတ်ကဲ့ပါကျွန်တော်တို့ဒီတရားစီရင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမြန်မာနိုင်ငံအတွင်းမှာလက်ပြီးလက်ယူမှုတွေနေရာတကာတိုင်းမှာရှိတယ်ဆိုတာကိုအစိုးရကအစိုးရအသစ်ကတော့အခုအားလုံးကိုဝန်ခံလိုက်ပြီးအထူးသဖြင့်တရားရုံးနေမှာဖြစ်ပျက်နေတဲ့ကိစ္စရပ်တွေကဒီအမှန်ကိုထိန်းချောင်းပေးရမယ့်နေရာကကိုစပြီးတော့မှားယွင်းနေတယ်ဆိုပြီးတော့ကျွန်တော်တို့တရားရုံးဖက်တွေကိုလက်ညှိုးထိုးပြီးတော့ပြောတာတွေမြင်လာရတယ်။အဲတော့ဒီလိုပြောလာတဲ့အတွက်ဟိုတနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ဒီလက်ပြီးလက်ယူမှုတွေကျူးလွန်တဲ့တရားသူကြီးတွေအာပြည်내တရားသူကြီးတိုင်းတရားသူကြီးတရားဥပဒေတရားသူကြီးတွေကိုအေးအေးယူအပြစ်ပေးမယ်ရာထူးတွေကရှော့ချမယ်ပြင်းထန်စွာသတိပေးမယ်ဒါအကောင်းနဲ့အလားလာတော့မှန်ပါတယ်သို့တော်လည်းပဲကျွန်တော်တို့ဒီလိုမျိုးအေးအေးယူနိုင်ဖို့အတွက်ကိုဒီအစိုးရအဖွဲ့အစည်းတွေကိုယ်တိုင်ကိုယ်ကစိတ်ပါလက်ပါနဲ့ပူးပေါင်းပါဝင်ဆောင်ရွက်ရမှသာဖြစ်တယ်အခုဒေါန်ဆန်းစုကြည်တို့ဖွဲ့ပြီးတဲ့ကော်မတီကအငင်းပွားနေလို့မရှိသေးတယ်ဘာမှတော့မလုပ်ရသေးဘူးဒီတို့တော့လည်းပဲတိုင်းစားရီနေ့စဉ်ရက်ဆက်မပြတ်ရောက်လာနေပြီဆိုတာကိုကျွန်တော်သိရတယ်။အဲ့တော့ဒီဒေါန်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးကိုအမြဲတမ်းပြောနေတယ်။အမြဲတမ်းပြောနေတဲ့အကျဲကဲဒါဖြစ်ရင်တော့ဒေါန်ဆန်းစုကြည်ကပဲဥဆောင်လုပ်ပါဆိုပြီးတော့ဟန်ပြဖွဲ့ပြီးထားတဲ့အဖွဲ့လူမျိုးဖြစ်နေတယ်။အစိုးရကဘောင်သူပြောသလိုပဲကျွန်တော်တို့ဘာလက်လက်မှမရှိဘဲနဲ့ဘာအနာမှမရှိဘဲနဲ့ဒီဥစ္စာကိုအကောင့်တွေပေါ်ဖို့ဆိုတာကတော့တော်တော်ခင်းရင်းမဲ့ကိစ္စဖြစ်တယ်။အဲ့တော့ဒီတရားဥပဒေစိုးမိုးရေးကိစ္စနဲ့ပတ်သက်လို့လက်ပြီးလက်ယူမှုကကျွန်တော်တို့တရားစီရင်ရေးတွေမကပါဘူး။အုပ်ချုပ်ရေးရန်တရားတွေမှာလည်းဒါလုံလုံကျူးကျူးဖြစ်နေတဲ့ကိစ္စအတိဖြစ်တယ်။ဥပမာအခုလေယာဉ်မြေသိမ်းဆဲတဲ့အမှုတွေဟာဒီအုပ်ချုပ်ရေးအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်ပြီးတော့ပေါ်ပေါက်လာတဲ့မှုကြီးတွေဖြစ်တယ်။အဲ့တော့ဒီအုပ်ချုပ်ရေးအာဏာပိုင်တွေကိုလည်းအရေးယူရမယ်။တရားစီရင်ရေးဆိုင်ရာမှာလည်းအဲ့ဒီလိုမျိုးလဘိလေမှုတွေကိုဖြည်းဖြည်းရောက်ပပျောက်သွားအောင်ဆောင်ရွက်နိုင်မှုဆိုလို့ရှိရင်တော့ဒီလိုအပ်တဲ့ဥပဒေကြီးပြဋ္ဌာန်းမှုလိုလာမယ်ဖြည့်ဆွတ်ဖို့လိုလာမယ်ပြင်ဆင်ဖို့လိုလာမယ်ဒါတွေကိုတစ်နှစ်အတွင်းမှာပြီးအောင်လုပ်နိုင်မလားအဲအခုလိုမျိုးဆွေးနွေးလိုက်တော်ကြနေကန့်ကွက်လိုက်အဲနောက်ဆုံးကျပြန်ပြီးတော့တုံးတောက်အောင်မယ်ဆိုတဲ့အဆင့်မှာပဲရပ်သွားလိုက်ဆိုတာမျိုးကကျွန်တော်တို့ရှိမှ၃-၄ခုကြုံခဲ့ပြီးသားဖြစ်နေပြီအဲ့တော့အဲ့ဒီလိုမျိုးမဖြစ်ဖို့အတွက်ကတော့အနာရှိတဲ့အစိုးရဖွဲ့ဝင်ဝင်ကြီးတိုင်းအစိုးရအဖွဲ့တိုင်းကဒါစိတ်ပါလက်ပါနဲ့ပူးပေါင်းဆောင်ရွက်မှသာဖြစ်နိုင်မယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျခုနဆွေးနွေးခဲ့ကြသလိုပေါ့နော်ဒီပြည်ထောင်စုအဆင့်မဟုတ်တဲ့အတွက်ကြောင့်မလို့ဒီတရားဥပဒေစိုးမိုးရေးကော်မတီအနေနဲ့ကလုံပိုင်ခွင့်အာဏာလုံလုံလောက်လောက်မရှိဘူးဆိုလို့ရှိရင်တပ်မတော်အရာရှိကြီးတယောက်ကအဂရိလိုက်စားထားတယ်တရားသူကြီးတယောက်ကအဂရိလိုက်စားထားတယ်နော်အစိုးရအစင်းမြင့်အရာကြီးတယောက်ကအဂရိလိုက်စားမှုရှိတယ်။ဒါတွေကိုဖော်ထုတ်ပြီးတော့အရေးယူမယ်ဆိုလို့ရှိရင်တကယ်လက်တွေ့ဟဲ့လားထိရောက်တဲ့ပြစ်ဒဏ်ပေးပြီးတော့စီရင်လို့ရနိုင်မလားဆိုတာအဲ့ဒီအလားအလာတွေပေါ့နော်။ဒီဟာတွေကိုလည်းကျွန်တော်တို့ဆက်ပြီးတော့ပြောချင်ပါသေးတယ်။ဥအောင်သူပြောပါအောင်ခင်ဗျာဘယ်လိုများသဘောရှိပါလဲ
။ဟုတ်ကဲ့ခင်ဗျာ။ဟိုအင်မန်ကောင်းတဲ့စဉ်းစားချက်ပါ။ဟိုကျွန်တော်ချက်သုံးချက်တင်ပြချင်ပါတယ်။အဓိကတော့ဒီဒေါန်စန်းစုကြည်ဦးဆောင်ထားတဲ့ဒီပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့ဒီညအချိန်ကော်မတီဆိုတဲ့ပတ်သက်လို့ဖြစ်တယ်။အဲ့တော့ဒီကော်မတီကအလုတ်တင်ဆုံးပေါ့ဗျာကျွန်တော်မြင်တာကတော့နံပါတ်၁ချက်ကဒီဖွဲ့စည်းပုံအပြင်ဖြစ်ပါတယ်။အဲ့တော့အနေဆုံးအားဖြင့်ဥပဒေစိုးမိုးရေးခြေခံကနေတွားကျင်တယ်နော်ထိပ်သီးပုဂ္ဂိုလ်ကြီးကိုအဂိလိုက်စားမှုနဲ့ရေးဦးကျင်တယ်ဆိုရင်ဖွဲ့စည်းပုံမပြင်ဘဲနဲ့ရေးလို့လုံးဝကိုမရနိုင်ပါဘူး။ဒါကြောင့်ဥပဒေစိုးမိုးရေးခြေခံရမယ်ကြည့်မယ်ဆိုရင်ဒီကော်မတီရဲ့ပထမဆုံးတာဝန်ဟာဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဖို့ဖြစ်တယ်။ဒုတိယချက်ကဒီကော်မတီဟာအားကောင်းတဲ့ကော်မတီတစ်ဖြစ်ရမယ်။ တော့ဒေါန်ဆန်းစုကြည်ကိုခေါင်းဆောင်ဝင်ပြေးထားတယ်ဆိုပြီးတော့ဟာလာနားလေပါရဲ့နဲ့ဒေါန်ဆန်းစုကြည်ကိုအတုံးချတာမဖြစ်တယ်မဟုတ်အခုကျွန်တော်တို့ကဒီလိုမြင်နေပါတယ်အဲ့တော့ဘာကြောင့်လဲအတိအကျပြောမယ်အဲ့တော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ကော်မတီဟာ constitutional body မဟုတ်ဘူးဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖွဲ့စည်းထားတဲ့အဖွဲ့အစည်းမဟုတ်ဘူးဒါကြောင့်သူ့မှာဖွဲ့စည်းပုံအခြေခံဥပဒေရဲ့အခွင့်အာဏာမရှိဘူးဒါကြောင့်ဒီကော်မတီကိုတကယ်ကိုအားကောင်းလည်းပတ်စီခြင်းလေဆိုရင်ဒီကော်မတီကိုယ်တိုင်တောင်းဆိုဖို့လိုပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဒီကော်မတီကိုအာဏာအပ်ပါဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပြင်တဲ့အခါမှာဒီကော်မတီကိုထည့်ရေးပါဒါဒုတိယချက်ဖြစ်တယ်တတိယချက်ကဒီဖွဲ့စည်းပုံအခြေခံဥပဒေညီကော်မတီ constitutional body ဖြစ်လာမလို့လောက်သေးပါဘူးအဲ့တော့ဒီကော်မတီရဲ့လုပ်ပိုင်ခွင့်ညီအာဏာညီခုနဥက္ကောင်ကြီးလိုချင်တဲ့တရားစွဲပိုင်ခွင့်ညီစတဲ့အချက်လက်တွေဗန္နာငွေကြီးသုံးစွဲတာအစတော့ဝန်ထမ်းတွေခန့်တာအစဖွဲ့စည်းလေပတ်တာအစအကုန်လုံးလွှမ်းခြုံစီတဲ့ဥပဒေတစ်ခုတသက်ပြန်ရန်ပြုလိုပါတယ်အဲ့ဒီအချက်၃ချက်နဲ့ပြည်စုံသွားပြီဆိုရင်တော့ဒီကော်မတီဟာအခြေခံအားဖြင့်ခွင့်အာဏာရှိတဲ့ကော်မတီဖြစ်သွားတဲ့အခါမှာဒေါန်ဆန်းစုကြည်ဖြစ်စီတခြားအရေးချင်းရှိတဲ့ပုဂ္ဂိုလ်ဖြစ်စီဘယ်ပုဂ္ဂိုလ်မဆိုဒီကော်မတီကိုဦးဆောင်လေပတ်သွားမယ်ဆိုရင်ညွန်နိုင်ငံမှာတရားဥပဒေစိုးရင်ရှိလာနိုင်စရာအကြောင်းရှိပါတယ်ဒီလိုကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါအစောကကိုအောင်သူပြောသွားတဲ့အချက်နောက်ဆုံးချက်ကတော့တော်တော်မှန်တဲ့အချက်လေးဖြစ်ပါတယ်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရဖွဲ့စည်းပေးလိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်ဖို့လိုတယ်ဘာဖြစ်လို့ဒီလိုပြောရလဲဆိုတော့ကကျွန်တော်တို့ရှိမှဒီအမျိုးသားလူ့ခွင့်ရေးကော်မရှင်နှုန်းကလည်းဒီအခက်အခဲကိုကြုံရပြီးပြီအဲ့တော့ဒီဝန်ထမ်းတွေခန့်ရမယ်ရှေ့လက်ဆက်လက်ပြီးတော့လုံဆောင်မယ်လူအပ်တဲ့ဘာသာငွေကြေးဘလို့ကြက်ခန့်သုံးဆွဲမယ်အရင်းအမြစ်တွေဘလို့ရှာမယ်ဆိုတဲ့ကိစ္စရပ်ဒီမှာအစောကပြောတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရခန့်တဲ့ကော်မရှင်မဟုတ်တဲ့အတွက်ဆိုပြီးတော့အမျိုးသားလူ့ခွင့်ရေးကော်မရှင်ကပြီးရောက်သွားတဲ့ဥစ္စာလိုမျိုးဖြစ်နေပါတယ်။အဲ့တော့အဲ့ဒီလိုမျိုးဖွဲ့ထားတဲ့ကော်မရှင်တွေကိုအစောကကိုအောင်သူပြောသလိုမျိုးကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရခန့်တဲ့ပြည်ထောင်စုအဆင့်ရှိတဲ့အဖွဲ့အစည်းများဖြစ်ကြောင်းသတ်မှတ်ကြညာပြီးလိုက်တယ်ဆိုလို့ရှိရင်တော့အစောကပြောတဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေကိုဒေါန်ဆန်းစုကြည်တို့ဘက်ကနေပြီးတော့ရှာဖွေဖော်ထုတ်မယ်။နောက်ပြီးတော့တခါကျွန်တော်တို့ဒီဖွဲ့ထားတဲ့လူ့အခွင့်အရေးကော်မရှင်နဲ့ပူးပေါင်းညှိနှိုင်းပြီးတော့တချို့ကိစ္စရပ်တွေမှာအရေးယူဖို့အတွက်လူ့အခွင့်အရေးကော်မရှင်ကတရားစွဲဆိုတာတော့၎င်းဆောင်ရွက်မယ်ဆိုလို့ရှိရင်တော့ဒီကိစ္စလင်းလင်းမြန်မြန်ဖြစ်လာနိုင်တဲ့အခြေအနေမျိုးရှိနိုင်တယ်လို့ကျွန်တော်ကတော့ထင်မြင်ယူဆပါတယ်ခင်ဗျ။
ဟုတ်ကဲ့အခုကျွန်တော်တို့ဆွေးနွေးခဲ့ကြတာကတော့နိုင်ငံတော်အဆင့်ပြည်ထောင်စုအဆင့်နဲ့ပေါ့နော်ဒီတကယ်ကြီးမားတဲ့အဂတိလိုက်စားမှုကြီးတွေကိုကင်တွယ်အေးအေးယူဖို့အတွက်ဆွေးနွေးနေကြတာပေါ့အခုလောလောလတ်လတ်မှာကျွန်တော်တို့ဒီ RFA ကိုလာတဲ့တိုင်းစားတွေဒါအပြင်အခုတော်အောင်စားစုကြီးတို့ NLD ကိုလာတဲ့တိုင်းစားတွေစသဖြင့်တိုင်းစားတွေအမျိုးမျိုးလာကြတယ်ဆိုတဲ့အဲမှာပြည်သူတွေအနေနဲ့ကဟိုးအောက်ခြေပါစပြီးတော့ဒီအစိုးရဝန်ထမ်းပိုင်းကနေပြီးအနိုင်အထက်ကျင့်နေတယ်ပတ်စံမပေးရင်ငွေမပေးလို့ရှိရင်ဟာလုပ်ငန်းမဆောင်ရွက်ပေးဘူးဆိုတော့ဒါတွေဟာလည်းပဲအခက်ကြီးလိုက်စားမှုဟိုအကြီးကြီးတွေမဟုတ်ပဲမဲ့အသေးလေးတွေနေ့စဉ်နဲ့အမျှကြုံတွေ့နေကြတဲ့ပြဿနာတစ်ခုပေါ့ဗျာအဲ့တော့ဒီလိုကိစ္စမျိုးတွေမှာအစိုးရဝန်ထမ်းပိုင်းကလည်းပဲเนาะဟိုအောက်ခြေကနေစပြီးတော့ထိတ်ဆုံးအထိအမှန်တော့တရားဥပဒေအတိုင်းဖြစ်တဲ့ဖြစ်တတ်သလိုလုပ်ငန်းတွေဆောင်ရွက်ကြရမယ့်ကိစ္စမှာမလုပ်ကြဘူးဆိုရင်တိတိယောက်ယောက်နဲ့အရေးယူနိုင်ဖို့လည်းပဲလိုပါသေးတယ်ဒါလောလောဆယ်မှာပြည်သူတွေရင်ဆိုင်နေရတဲ့ဟိုပြဿနာကိုပြောတာပါအဲ့တော့ဒါတွေပပျောက်သွားဖို့အတွက်ကိုဘယ်လိုလုပ်ကြမလဲเนาะဒါလည်းပဲကျွန်တော်ဆက်ပြီးတော့ဆွေးနွေးချင်ပါသေးတယ်ဗျအချိန်နည်းနည်းရှိပါတယ်ဥအောင်သူပြောပါအောင်လားဟယ်လို
ဟုတ်ကဲ့ခမောင်ကြီးဟုတ်ကဲ့ဟုတ်ကဲ့ဒီလိုရောက်ခမောင်ကြီးကဒီဟိုကြပြတပုတ်လို့ပေါ့ဗျာဟာလာဒီဟိုတခုဖမ်းမှာလမ်းကြားမှာလာပန်ကောင်အောင်မှာထိုင်နေသူဆိုတဲ့ကြပြလူပါပဲအဲကျွန်တော်တို့ကဒီဟိုတခိုးလေးတွေရောရှောက်ဖမ်းမှုကြိုးစားနေတယ်တခိုးကြီးကဖမ်းခိုင်းလို့ဖမ်းရတဲ့အခြေအနေမျိုးဖြစ်တယ်ဆိုရင်ဒါကအသိမဟုတ်သေးဘူးရောက်ခမောင်ကြီးဒါဥပဒေစိုးမိုးရေးကိုလုံးဝမဟုတ
်ခေါင်းကနေစပြီးတော
့ဟုတ်တယ်မှန်ပါတယ်เนาะအဲ့တော့ကျွန်တော်တို့ကအခုဥပဒေစိုးမိုးရေးတကယ်ရှိခြင်းတယ်
ဟုတ်ကဲ့
ခမောင်ကြီးထောက်ပြနေတဲ့အမှန်တရားကြီးလက်ပြီးလိုက်ပြည့်စည်နေတယ်ဆိုရင်ဒီသခိုးကြီးတွေကစဖမ်းလို့ရနိုင်တဲ့ဥပဒေ framework ပေါ့ဗျာဥပဒေပေါင်းကိုကျွန်တော်ချဖို့လိုတယ်ဒါကြောင့်ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေစပြောရတာဖြစ်တယ်တခြားဥပဒေများရစပြောရတာဖြစ်တယ်အဲ့တော့ကျွန်တော်တို့အရင်လောကမှာဒီကိစ္စလေအဲ့တော့ဘယ်သူပဲဘယ်သူမှမစူဥပဒေစိုးမိုးရေးကိုတကယ်လိုချင်တယ်ဆိုရင်ဒီဥပဒေအခြေခံစကန်ရမှာဖြစ်တယ်အဲ့တော့အဲ့လိုစားမကင်နိုင်ဘဲနဲ့တခိုးလေးရှောက်ခါနေတဲ့ကာလပတ်လုံးတော့ဗျာဒါကျွန်မြစ်ကိုလျှောက်လိုက်ကူလို့ဖြစ်သွားမယ်ဥပမာကျွန်တော်ပြောကြမယ်အခုဒေါန်ဆန်းစုကြည်တို့ကော်မတီကိုပြေးလိုက်တဲ့နားတော့ကျွန်တော်ကြည့်ပါနော်ကျွန်တော်ပြောကြမယ်ဒါလည်းဆိုတော့အဲ့ဒါဒီကော်မတီအနေနဲ့ကျွတ်တော်ကိုယ်စားလှယ်ဒီနော် အစိုးရတရားရေးအဖွဲ့အစည်းတွေပြည်သူဝန်ထမ်းတွေတရင်းမီဒီယာနဲ့သက်ဆိုင်သူတွေအကုန်လုံးကတရားဥပဒေနဲ့အညီနေထိုင်ပြုမှုလိုက်နာဆောင်ရွက်ကြဖို့ဥပဒေတိုင်တွန်းထင်းကြီးကူညီရင်တဲ့ကဲအခုကျွန်တော်ပြောပြရရင်တရင်းမီဒီယာကိစ္စကိုပြောတာဒီကော်မတီကိုတရင်းမီဒီယာကအရန်တိုက်ပြလိုက်တာအခုပဲဟာလာဟိုပြဿနာတက်နေပြီဗျာဒီတရင်းကဆရာများအဖွဲ့ကနေပြီးတော့နော်အစိုးရဖွဲ့ဖွဲ့စည်းပြလိုက်တဲ့အမြုတီတရင်းကောင်စီမှာပါတဲ့တာဝန်နဲ့လူပိုင်ခွင့်တွေဟာတရင်းကဆရာကြီးရဲ့အခွင့်အရေးကိုထိပါတယ်ကြည့်ပါတဲ့အတွက်ကြောင့်လို့ဒါတွေလက်မခံနိုင်ဘူးပြင်ပါဆိုပြဿနာတက်နေပြီအဲ့တော့ဒေါက်တာဆုကြီးကကော်မတီကဘာလုပ်မလဲအဲ့သူတို့ပြီးတဲ့တောင်းရပါလေဟဟာဥပဒေနဲ့ညီနေတိုင်းကြီးကိုလိုက်လာဆောင်ရွက်ဖို့ဆိုတဲ့အခါကျတော့လက်ရှိ1962ခုနှစ်ပုံနေပြည်နယ်ထုတ်ပြန်တဲ့ဥပဒေကိုပြန်ပြီးတော့တက်ပြောရတော့မယ်ဒေါက်တာဆုကြီးကဒေသမီဒရင်းမီတယ်တော့ဖိုက်ရတော့မယ်တော့တိုက်ပွဲဝင်တော့ဒါကဒီလိုမလုပ်တဲ့ကိစ္စပဲကျွန်တော်ပြောချင်တာကအခြေခံအချက်လက်ကဟိုကဥပဒေကြောင်းရဟိုကလွဲနေတဲ့ဟာကြီးကိုကံပြီးတော့ဒေါက်တာဆွကြီးဥဆောင်ရင်လုလို့ရမယ်ဆိုရင်ဒေါက်တာဆွကြီးမြို့ရည်သားဆိုရင်မြောင်းနဲ့ရောက်သွားမှာပေါ့ဒီလိုဒီရောက်အောင်တုံးပုတ်ပြီးနေတာဖြစ်နေတယ်။ကဲနောက်တစ်ခုဒီတည်ငင်အေးချမ်းကိုပြက်ပြားစီတော့အကြောင်းကိစ္စများပေါ်ပေါက်ပါကနော်ပေါ်ပေါက်ဒီယူဆပါကတက်ဆိုင်ဒီအဖွဲ့အစည်းများကူညီစောင့်ကြည့်ထင်းညိပေးခြင်းနဲ့ဥက္ကပောင်ကြီးစကြည့်ပါဘာလဲဒီကိစ္စတည်ငင်အေးချမ်းကိုပြက်ပြားစီအကြောင်းကိစ္စပေါ်ပေါက်ပါကပေါ်ပေါက်ဒီယူဆပါကတက်ဆိုင်တဲ့အဖွဲ့ကြီးဘလို့သွားပြီးကူညီဆောင်ကြီးထင်းကြီးပေးမယ်ဒီကော်မတီမှာအာဏာမှမရှိပဲတော့ကော်မီရောဖြည့်ချင်မှဖြည့်မယ်ကဲအခုကျွန်တော်ပြောရအခုကဒီရခိုင်မှာပြဿနာကြီးရတက်နေပြီပြည်ငင်အေးချောင်းပြတ်တာအားလုံးသိတယ်ကဲဒေါ်စစ်ကြီးဦးဆောင်ရင်ရခိုင်ကိုဆင်းသွားမယ်အခုဟိုရခိုင်အမျိုးသမီးလေးကိုမရင်းကျင့်နယ်ဆိုပြီးတော့နော်ဒီတတ်လိုက်တယ်ဆိုဖြစ်သွားတဲ့မှုကင်းတဲ့ပတ်သက်ပြီးအသေးစိတ်သိကျင်တယ်ဒီကိစ္စကိုထုတ်ပါလို့သူတောင်းမယ်ဆိုရင်ပေးမလားနော်နောက်တစ်ခါဟိုမှာမွတ်စလင်ဆေယောက်ကိုတွတ်သွားရည်တယ်အဲဆေယောက်တွတ်သွားတဲ့တရားခဏနေဘာကြောင့်မဖမ်းသေးကြလဲနော်သူတို့ ਨੇ ပတ်သက်တဲ့မှုကင်းအသေးစိတ်တင်ပါလို့တောင်းရင်သူတို့ပြေးမလားလက်တွေ့ရဒီကော်မတီကဘာမှအာဏာမရှိတဲ့ခါကျတော့ဒီကော်မတီဆင်းသွားလဲကိုပြောဒီပြောကြည့်လိုက်တာပြူပြီးဘာသတင်းမှမရပြန်လာပါအဲ့တော့ဒီကော်မတီမှာဘာအာဏာမှမပေးမထားဘဲနဲ့ဟိုတင်းကြီးအေးချောင်းပြက်ပြားကြီးအကြောင်းသက်ပြီးပေါ်လာရင်တဲ့အဖွဲ့ကြီးကူညီထင်းကြီးပေးပါတဲ့လုံးဝလုံးလို့မရတဲ့အလုပ်ကိုကော်မတီတော့အာဏာထားတယ်ဘယ်လိုလုပ်ပြီးဥပဒေစိုးမိုးရေးကောင်တွေဖော်မလဲအဲ့တော့ဘယ်လိုလုပ်ပြီးဒီကော်မတီကဘယ်သူသွားရေးယူမလဲဘာနဲ့သွားရေးယူမလဲဥက္ကမောင်ကြီးစဉ်းစားကြည့်ပါနော်အဲ့လိုအခြေအနေဖြစ်တဲ့အခါကျတော့ဥပဒေစိုးမိုးရေးကဒီလိုပုံစံနဲ့သွားလို့မရဘူးလို့ကျွန်တော်တို့တင်ပြခြင်းဖြစ်တယ
်ကဲဟုတ်ပါပြီဥမင်းလွင်ဦးရောခင်ဗျကျွန်တော်တို့အခြေအနေနဲ့ရှိပါသေးတယ်ခုနပြောခဲ့တဲ့ကိစ္စပြောပါအောင
်ဟုတ်ကဲ့ပါဒီနဗီလာယူကိစ္စတွေတရားဥပဒေစိုးမိုးရေးကိုထိရောက်အောင်ဆောင်ရွက်ဖို့အတွက်တရားရုံးကြီးမှာရှိတဲ့တရားသူကြီးတွေကိုရေးယူမယ်ဆိုတဲ့ကိစ္စတွေပေါ်ပေါက်လာတယ်တစ်ချက်တည်းမှာပဲဟိုပြည်ကောင်စုအစိုးရအဖွဲ့ဝင်တွေရဲ့ပိုင်ဆိုင်မှုစည်းအနေကိုတင်သွင်းဖို့အတွက်ဆုံးဖြတ်တယ်အဲနောက်ကန့်ကွက်ခံရတယ်ဒါတွေကဒီတရားဥပဒေစိုးမိုးရေးအခြေခံကိုအားလုံးကလက်ခံနေဆိုလို့ရှိရင်ဒီပိုင်ဆိုင်မှုစီးနေတဲ့တွင်မှုဆုံးဖြတ်တဲ့ဥစ္စာကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေဆိုတဲ့အကြောင်းပြချက်နဲ့မတင်ပြပဲအခုရပ်ထားတာဖြစ်တယ်အဲ့တော့အဲ့ဒီလိုမျိုးတွေတင်ပြလာမယ်ဆိုလို့ရှိရင်ဒီရခင်စစ်ဝိဇ္ဇုံတွေဝတ်တုံးကမတရားရယူသိမ်းဆည်းထားတဲ့ဥစ္စာတွေကိုတင်ပြရတော့မယ်အခုတိုက်ပုံဝင်ကောင်းပေါင်းဆောင်ပြီးတော့ဥပဒေပြုတ်နေတယ်ဒါတွေကိုပြည်သူတွေအမြင်ရှင်းရှင်းလုံနိုင်ဖို့အတွက်လိုတယ်။အဲ့တော့ကျွန်တော်တို့အခုမြင်တာကတော့ဗျာဒီယူနီဖောင်းဝတ်ပြီးတော့တင်ထားတယ်တင်ထားတဲ့ဥစ္စာတွေကိုအခုတိုက်ပုံဝတ်ပြီးတဲ့အခါမှာဥပဒေနဲ့အညီဖြစ်အောင်ဥပဒေတွေပြုပြင်ယူတယ်။အဲ့တော့အဲ့ဒီလိုမျိုးလုပ်တဲ့ဥစ္စာတွေကိုပြည်သူတွေတန်တဲ့ရှင်းရှင်းဖြစ်အောင်စီမံဆောင်ရွက်ပေးဖို့လိုတယ်။ဒါမှသာပြည်သူတွေကလည်းဒီပြည်သူလွတ်တော်ကိုအလေးထားလာမယ်တရားစီရင်ရေးကိုလည်းအလေးထားလာမှာဖြစ်တယ်တရားစီရင်ရေးကလည်းဟန်ပြမဟုတ်ပဲနဲ့တကယ်တမ်းထိရောက်တဲ့စံပြအရေးယူမှုတွေနဲ့စတင်ပြီးတော့ဆောင်ရွက်မယ်ဆိုရင်ဆောင်ရွက်လို့ရပါတယ်ရှစ်လေးလုံးနောက်ပိုင်းဘူမူခင်းညွန်လက်ထက်မှာအဲ့တရားစီရင်ရေးဆိုင်ရာကိစ္စတွေမှာတရားရေးအဖွဲ့ဝင်တွေရှေ့ဘက်စီရေးတွေဥပဒေဝင်တန်းတွေလက်စားလို့အရေးယူခဲ့တဲ့အမှုပေါင်း1900ကျော်လောက်ရှိပါတယ်အဲ့တော့အဲ့ဒီလိုမျိုးအရေးယူမယ်ဆိုလို့ရှိရင်အရေးယူနိုင်တဲ့အခြေအနေမျိုးတွေလည်းရှိပါတယ်ဒါတွေကိုအစိုးရကိုယ်တိုင်ကဖိဖိစီစီတက်တက်မမမနဲ့ကိုယ့်ရဲ့အသင်းအဖွဲ့ကိုယ့်ရဲ့အဖွဲ့အစည်းတွေအတွင်းမှာဖြစ်နေတဲ့ကိစ္စတွေကိုမိမိတို့ဘာသာမိမိတို့သိနာလေစွာနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ဒီဒ တရားဥပဒေစိုးမိုးရေးဆိုတာကအများကြီးတော့ဖြစ်မလာနိုင်ဘူးသို့တော်လည်းအထိုက်အလျောက်အပြောင်းအလဲတွေတော့ဖြစ်လာနိုင်မယ်လို့ကျွန်တော်ကတော့ထင်မြင်ယူဆတယ်ခင်ဗျာ
ဟုတ်ပါပြီခင်ဗျာကျွန်တော်တို့ရတဲ့အချိန်ပြည့်နေပါပြီဒီတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စကတော့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်ခုထူထောင်တော့မယ်ဆိုလို့ရှိရင်မရှိမဖြစ်အင်မတန်မှကိုအရေးကြီးလိုအပ်တဲ့ကိစ္စမလို့အောက်ခြေရနေပြီးတော့ဟိုထိတ်ဆုံးအထိတတ်နိုင်သလောက်စူးစမ်းပြီးတော့တရားဥပဒေကိုလေးစားလိုက်နာကြဖို့တရားဥပဒေနဲ့ပတ်သက်ပြီးတော့မသိနားမလည်တဲ့ပြည်သူလူထုကိုလည်းပဲပညာပေးကြဖို့ဒါရီရအတော့ကိုပဲအရေးကြီးနေပြီဆိုတာတင်ပြရင်ညီကုန်းချုပ်ပြစီခင်ဗျအခုလိုပါဝင်ပြီးဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ဒီမြန်မာနိုင်ငံအရေးကိုမပြတ်လေ့လာလာခဲ့တဲ့ရှင်းနေဦးအောင်သူနဲ့ AHRC အာရှလူ့အခွင့်အရေးကော်မရှင်မြန်မာနိုင်ငံဆိုင်ရာတာဝန်ခံရှင်းနေဦးမင်းလွင်ဦးတို့ကိုကျေးဇူးအထူးပဲတင်ရှိပါရယ်ခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ